သားရှင်တွေအခုနားဆင်နေရတာက VOA American အသံပဲဖြစ်ပါတယ်ပုတ်ထုံးနေ့မနေ့ပိုင်းအစီအစဉ်တွေကို line to meter 30 40 line to meter 50နဲ့ line lab meter 190ရောကနေဆက်ပြီးတင်ဆက်နေပါတယ်ရှင်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာမီဒီယာထက်ကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ရမှာပါဒိုက်လေးလိုင်းအစီအစဉ်မှာတော့
ပထမတရားခံဖြစ်တဲ့ဝင်းစော်ထုံးကိုစုရထာနီရေစခန်းမှာဝင်ခံနေဆိုတဲ့နေ့တွေကတည်တဲ့အချိန်အစကျွန်တော်ကန့်ကွက်ခဲ့ပါတယ်ဒီဟာမဖြစ်နိုင်ဘူးလို့လည်းကန့်ကွက်ခဲ့တယ
်ဒီအကြောင်းအသေးစိတ်ကိုမကြာခင်နားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်မနဲ့စပါမယ်။ထိုင်းနိုင်ငံမှာအသက်ခံလိုက်ရတဲ့ဗြိတိန်နိုင်ငံသားတစ်ယောက်နဲ့ပတ်သက်လို့သတင်းဖော်ပြချက်တွေနဲ့အတူမြန်မာဒီမိုကရေစီရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအကြောင်းကြားကြရအောင်ပါရှင်။ပထမဦးဆုံးကြားကြရမှာတော့ထိုင်းနိုင်ငံကော့ထောင်ကျွန်းမှာဗြိတိန်နိုင်ငံသားတစ်ယောက်ကိုတပ်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့တရားခံတွေမာယွန်းဖန်ဆီးထားတယ်လို့နိုင်ငံတကာကတန်တရားဝင်နေတာကြောင့်ထိုင်းနိုင်ငံရဲ့ပုံရိပ်နဲ့နိုင်ငံခြားသားလာရောက်လည်ပတ်မှုတွေကိုထိခိုက်နိုင်တဲ့အကြောင်း The Nation's သတင်းစာကဒီကနေ့ရေးသားထားတာကိုတင်ပြပါမယ်။ပြီးခဲ့တဲ့တောက်ကြနေ့ကဗြိတိန်နိုင်ငံသားကိုတပ်မှုနဲ့မြန်မာနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်ပြီးတဲ့နောက်တရားခံအဖြစ်ဆွဆွဲခံထားရသူတွေကိုစုံစမ်းစုဆေးမှုတွေလုပ်နေပါတယ်။သူတို့ကိုမြင်မြတ်တတတရားစီရင်ပေးဖို့မိသားစုဝင်တွေနဲ့လူထုကတောင်းဆိုကြပါတယ်။ဒီအမှုဖြစ်ပြီးတရင်နှစ်ပတ်ကျော်အတွင်းမှာပဲလူတပ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့သူတွေကဝန်ခံတယ်လို့ဆိုပါရယ်အသက်ခံလိုက်ရတဲ့အမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာအဖမ်းခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားရဲ့ DNA နဲ့တူညီတဲ့တုပ်ရည်တွေကိုစစ်ဆေးတွေ့ရတယ်လို့ဆိုပါရယ်ကျွန်းတွေနဲ့လပ်ပါတဲ့ကမ်းခြေတွေကြောင့်နာမည်ကြီးလာတဲ့ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းအတွက်ဒီလူတပ်မှုကတိတ်ကိုထိလွယ်ရှာလွယ်လွန်းတဲ့အပြင်လူထုကရောနိုင်ငံတကာအတိုင်းအဝိုင်းကပါအသေးချာစောင့်ကြည့်နေတာမို့ထိုင်းရဲတွေကသတိကြီးကြီးထားပြီးကင်တွယ်နေရပါတယ်လူသက်တရက်ခန့်တွေအဖြစ်ဆွဆွဲခံနာရတွေကမြန်မာရွှေ့ပြောင်းအလုပ်သမားတွေဖြစ်တာမို့ထိုင်းမြန်မာအလုပ်သမားဆက်ဆံရေးကိုလည်းပြန်ပြီးအယုံဆိုင်စရာဖြစ်လာပြန်ပါတယ်။ရဲတွေဖက်ကတော့ဒီလူတွေကိုကြားခံအပြစ်ပေးတာမျိုးလူမာဖန်ထားတာမျိုးမဟုတ်ဘူးလို့ပြောနေပေမဲ့ဒီအပေါ်မေခွန်းထုတ်စရာတွေအများအပြားပေါ်ထွက်လာနေပါတယ်။ဗြိတိန်နိုင်ငံထုတ် The Daily သတင်းတပုတ်မှာတော့ထိုင်းနိုင်ငံရဲ့အနှိမ့်စားလုပ်ငန်းခွင်တွေမှာလှစာနေနေကလေးနဲ့အလုပ်လာလုပ်ကြတဲ့မြန်မာနဲ့ကမ္ဘောဒီးယားကရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းရဲတွေကပြစ်မှုတွေကျူးလွန်နေဆိုပြီးမကြာခဏဆွဆွဲလေးရှိတယ်လို့ဖော်ပြထားပါတယ်။အခုအမှုမှာလဲတေဆုံးသူအမျိုးသမီးရဲ့မိုဘိုင်းဖုန်းကိုဆွဆွဲခံရသူရဲ့အိမ်သားမှာတွေ့ရလို့ရဲဘက်ကပြောပေမဲ့ဒီဖုန်းကိုတေဆုံးသူအမျိုးသမီးရဲ့တငယ်ချင်းကသူအသက်ခံရပြီးနောက်တနေ့မှရဲလက်ကိုပေးခဲ့တယ်ဆိုတဲ့ကြွယ်ပြားမှုတွေရှိနေပါတယ်။လူတိုင်းကမျက်တမှန်ကန်တဲ့တရားစီရင်မှုကိုတွေ့မြင်ခြင်းပေမဲ့ဒီလိုဖြစ်ဖို့အတွက်ရဲဖက်ကဆွဆွဲခံနာရသူတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့သူတို့တွေကိုလည်းမျှတတဲ့မှုရင်ဆိုင်နိုင်အောင်လုပ်ပေးဖို့လိုပါလိမ့်မယ်။နိုင်ငံခြားသတင်းဌာနတွေနဲ့လူအခွင့်အရေးတက်ကြွသူတွေကဆွဆွဲခံနာရသူတွေကမှန်ကန်တဲ့တရားရေးရင်ဆိုင်နိုင်ဖို့အကူအညီတွေမရဘူးလို့ဆိုပါရယ်။ရဲတွေရဲ့စုံစမ်းစစ်ဆေးမှုလုံနီလုံဟန်တွေကိုတန်တရားဝန်ခံနေရပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားအရေးလှုပ်ရှားမှုကွန်ရက် Labor's Rights Network for Myanmar Migrants Workers ကအရာရှိရတော့ဆွဆွဲခံထားရသူတွေကိုရဲတွေကရင်နွေးတွေနဲ့လောင်းတာမျိုးတွေရိုက်နှက်ပြီးစစ်ဆေးတာမျိုးတွေလုပ်ခဲ့တယ်လို့ပြောပါရယ်ဒီလိုစိုးရိမ်မှုတွေရှိနေပေမဲ့စုံစမ်းစစ်ဆေးမှုတွေကိုဒီကနေ့မှပဲတင်ပြဖို့ရဲဘက်ကမျှော်လင့်ထားပါရယ်မြန်မာအလုပ်သမားရေးဝန်ကြီးဌာနကဒီလိုဆွဆွဲခံရတဲ့အကြောင်းရင်းကိုသိရတာနဲ့တပြိုင်နက်လူတက်မှုနဲ့ဆွဆွဲခံနာရသူတွေကိုအကူအညီတွေပေးသွားမယ်လို့ဆိုပါရယ်အမျိုးသားလူအခွင့်အရေးကော်မရှင်ကဒီကိစ္စနဲ့ပတ်သက်လို့သတင်းပေးတိုင်ကြားတာကိုလျှို့ဝှက်ထားပေးမယ်တယ်လီဖုန်းလိုင်းနဲ့အီးမေးလ်ကိုဖွင့်ထားပေးပါရယ်ထိုင်းအစိုးရအဖို့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးနောက်ထပ်အမအရင်လုံးဝမလုပ်မိဖို့လိုပါရယ်ထိုင်းအစိုးရရဲ့တရားစီရင်ရေးက၆ပြစ်ကင်းဖို့လိုနေပါပြီလူတွေတိတ်ကိုစိုးရိမ်နေတာကတော့လူမားပြီးဖန်ဆီးထားတာဆိုရင်ကျွန်းကလည်းလုံခြုံမှုမရှိနိုင်သေးပါဘူး။တရားရေးမှာမာယွန်းဆုံးဖြတ်ခရင်တော့ထိုင်းနိုင်ငံရဲ့လာမယ့်နှစ်တွေအတွက်ခီးတွားလုပ်ငန်းကိုအကြီးအကျယ်ပြက်စီစေပါလိမ့်မယ်ရှင်။အသေးစိတ်ကိုတော့ www.nationmultimedia.com မှာဖတ်ရှုနိုင်ပါတယ်ရှင်
။နောက်ထပ်သတင်းတစ်ပုဒ်မှာတော့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးရလွှင့်ရင်ရှေ့သို့တက်လှမ်းနေသောမြန်မာဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘောဇာဝင်းရဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်လူတိုင်းသိရတဲ့အတိုင်းမြန်မာနိုင်ငံဟာဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးလမ်းစဉ်အတွက်ကလွှဲရင်ခက်မြန်မြန်ပဲတိုးတက်လာနေပါတယ်နိုင်ငံတကာအတိုင်းဝိုင်းနဲ့ပြန်လည်ချိတ်ဆက်ပြီးတော့စီးပွားရေးလမ်းဖွင့်ပေးလိုက်တာကလည်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထောက်အကူဖြစ်လာစေပါတယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့နောက်ဆုံးခန့်မှန်းချက်အရမြန်မာနိုင်ငံရဲ့ GDP ဟာနှစ်နှစ်အတွင်းမှာ900%ကျော်ထိတက်လာတယ်လို့ဆိုပါတယ် Kanlon the Bawa Dangwe Tolo Yiga, CYA Pumpio Totemuda, Yejizong Chepibi, Chomia Miazuga, Tamron, Sibo Jodi, Ekatego, Yakunaba, Shisha, CYA Totepo Suyen, Kong Tolo Yene, Kongzibo, Miakon Tate, Senedi, Jebem and Shilao, Dida Duenamaka, Kaba, CYA Kuene, Chasefu Lubare, Dilo Lone Buddha, CYA Pianle di Samuri, Lunidaba, Kaba, CYA Nilaganga, Yamanangu, Muara Yea, Madinye Mu, Jimbia Chasamu, Pinay, Ninjare, Loda in Arijao, CYA Paimava, Kaunare Sure, Machet, Mureuda, Pijaraba. Nangalong Saya, a Pika Yasayi, the Swinin Nijimawe, Sidane, Diana Lenakan, Taiwari Jao, Lure Ume, a Mepiniabare, Kaye Mompine, Pagodina Maka, Shambine, Kachin Pinari Male, Taiwari, Sele Pinigabare, the two Diana Lenakan, Porine, Pia, the Bodu, Sajo, Lempa, Yito, Nangibeme, Taiwari Garo, Pian Piniware. ဒါရီမကဒီပါဘူးဘဂဒါအဖွဲ့ဝင်မတ်ဖြူနင်းဖွဲ့ကိုလည်းစကိုင်းတိုင်းမုံရွာကတတ်ထုထုတ်လို့ရေးကတရုတ်လူသမားနှစ်ယောက်ကိုပြန်ပြီးဆွဲတဲ့အမှုမှာပါဝင်ပတ်သက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးပါတယ်ဇူလိုင်လ10ရက်နေ့တုန်းကလည်းယူနီတီဂျာနယ်တိုက်ရဲ့ဥက္ကဋ္ဌနဲ့သတင်းတောက်4ယောက်ကိုလက်နက်ဆက်ယုံကိစ္စသတင်းဖော်မှုအပြင်ဘိုင်မွန်းတန်နေဂျာနယ်ကိုလည်းနိ ကြည့်ခံရတဲ့နိုင်ငံဆင်းထဲမှာထားနေုံမကပဲလူသားတွေပေါ်ရာဇဝတ်မှုကျူးလွန်သူတွေဖြစ်ကြတဲ့စစ်ဗိုလ်ချုပ်တွေကိုဒဟိတ်စစ်ခုံရုံးကိုပို့ဖို့စဉ်းစားတင်ပါတယ်မြန်မာလူမှုအနေနဲ့ကတော့လက်တုံပြန်မှမဟုတ်ပေမဲ့စစ်ဗိုလ်ချုပ်တွေရာစုနှစ်တက်ဖွဲ့ကြအောင်ရှောင်ရှားနေတဲ့ညီညာရေးနဲ့တရားစီရင်ရေးကိုရင်ဆိုင်တင်ပါတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်အသေးစိတ်ကို theasiatribune.com မှာဖတ်ရှုနေပါတယ်
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့အလက်ကျမနက်ခင်အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။တော်လလတန်းက George Crow နဲ့အတူတင်ဆက်ထားပါရဲ့ရှင
်။ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝီစကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပြန်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ
်။လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမှာတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့ Diet လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမဆုမုံနဲ့အတူကိုဇော်ဝင်းလိုင်ကအစီအစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ VOA Diet လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုပြည်သက်တွေလည်းတည်ကြပြီးတဲ့အတိုင်းပဲထိုင်းနိုင်ငံတောင်ပိုင်းကလက်ကျွန်းမှာဗြိတိန်နိုင်ငံသားကမ္ဘာလေခီးသည်တွေကိုတပ်ဖြတ်ခဲ့မှုနဲ့မြန်မာနိုင်ငံသားလူငယ်အုပ်ဖမ်းဆီးခံရတဲ့သတင်းပဲဖြစ်ပါတယ်အခုရပိုင်းအတွင်းမှာလူနိုင်ငံတကာမှာစိတ်ဝင်စားစရာသတင်းတွေပေါ်လည်းဖြစ်လာနေတဲ့သတင်းပေါ့လေမြန်မာနိုင်ငံသားလူငယ်အုပ်ဖြစ်ကြတဲ့ကိုဝင်းစော်ထွန်းနဲ့ ကိုဇော်လင်းတို့နှစ်ဦးကိုထိုင်းရဲကနေပြီးတော့လူတပ်မှုနဲ့ဖမ်းဆီးထားတဲ့အပြင်ကိုမောင်မောင်ဆိုတဲ့သူကိုလည်းမျက်မြင်သက်သက်အဖြစ်နဲ့ထိုင်းရဲကထိန်းသိမ်းထားတယ်လို့ဆိုပါတယ်ဒီမှုမှာမြန်မာနိုင်ငံသားနှစ်ဦးမတရားသဖြင့်ဖမ်းဆီးခံထားရတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူတွေကြားမှာရောထိုင်းနိုင်ငံရောက်နေကြတဲ့မြန်မာအလုသမားတွေကြားမှာရောပြောဆိုမှုတွေထွက်ပေါ်နေတဲ့တချိန်တည်းမှာပဲဒီဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကဒုတိယကောင်စီဝင်ဦးထွန်းအေးဦးဆောင်ပြီးရှင်းနေတဲ့အလုသမားရေးဆောင်ရွက်သူတွေလိုက်ပါသွားတဲ့အဖွဲ့ဟာလည်းဖမ်းဆီးခံထားတဲ့သူတွေကိုတွားရောက်တွေ့ဆုံခဲ့ကြတယ်လို့ဒီကနေ့ပဲသူတို့အခင်းဖြစ်ပွားတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့ကြပါတယ်။နောက်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာမြန်မာပြည်ကိုအခုဒီနေ့ပတ်ထဲသွားတဲ့အခါမှာလည်းမြန်မာအလုသမားတွေအရေးအပြင်အခုလူတက်မှုနဲ့ဖမ်းခံထားတဲ့မြန်မာနိုင်ငံသားလူငယ်မျိုးကိစ္စကိုတက်တက်ညာညာဖြည့်ရှင်းစဉ်းစားပေးဖို့သမရကနေမြန်မာသမရဦးသိန်းစင်ကတောင်းဆိုသွားမယ်ဆိုတဲ့သတင်းတွေကလည်းထွက်နေပါတယ်။ဆိုတော့တေချာလာကတော့ဒီမှုဟာမြန်မာနိုင်ငံသားတွေအတွင်းအသက်တာမကပဲထိုင်းနိုင်ငံအတွက်ရောအင်္ဂလန်နိုင်ငံကသူတွေတော့ပါစိတ်ဝင်စားမှုခံနေရတဲ့အမှုလည်းဖြစ်ပါတယ်။ဒီအကြောင်းကိုဒီကနေ့ဆွေးနွေးဖို့အတွက်အကျဉ်းသားတွေကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့ရှင်းနေဦးအောင်မျိုးတန့်လက်ရှိအခြေအနေတွေကိုအသေးစိတ်ဆောင်ကြည့်လေ့လာနေတဲ့ကိုသေးဝင်းတို့ကိုကျွန်တော်ဖိတ်ခေါ်ထားသလိုတခြားဆွေးနွေးကြမဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပါခင်ဗျ။အခုပထမဆုံးတော့ကျွန်တော်ရှင်းနေဦးအောင်မျိုးတန့်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျ။ဦးအောင်မျိုးတန့်ကြားပါလား။
ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်မျိုးတန်ခင်ဗျာဒီကနေ့ပဲဒီအခင်းဖြစ်တဲ့နေရာကိုကိုယ်တိုင်တွားရောက်လေ့လာခဲ့တယ်မနေ့ကလည်းဒီဟိုဖမ်းဆီးခံထားရတဲ့မြန်မာလူငယ်တွေကိုဦးအောင်မျိုးတန်ကိုယ်တိုင်တွေ့ခဲ့ရတယ်ဆိုတော့နောက်ဆုံးအခြေအနေလေးတွေကိုကျွန်တော်တို့အရင်အချင်းချင်းလေးပြောပြပေးပါလားဘလို့အနေထားရှိတယ်ဆိုတော့နောက်မှအမှုကိစ္စကိုဆွေးနွေးတာပေါ့နော
်နောက်ဆုံးအခြေအနေဆိုတော့ကျွန်တော်တို့ဒီနေ့တွားတွေ့တဲ့နေရာကိုအချင်းဖြစ်နေရာကိုစစ်ဆေးတယ်နောက်ပြီးတော့ဒီပုံမှန်ရှိတဲ့ဒီမြန်မာလူသမားတွေနဲ့ပတ်သက်တဲ့ဒီမြန်မာတင်တာရှိမဲ့တက်တီများရှိမလားဆိုပြီးတော့ကျွန်တော်တို့လိုက်လံစုံစမ်းရှာဖွေတယ်တွေ့တဲ့လူကိုလည်းမိတယ်အဲ့လိုအခါမှာလင်းလင်းစောဆိုတဲ့ကလေးနဲ့ကိုနိုင်ဆိုတဲ့ဝင်းစောထုံးရဲ့အကိုနဲ့တွေ့ပြီးတော့လည်းမိမြန်းမှုရခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီအမှုမှာအခုအပြင်မှာတော့ဒါအရာစကားပဲဆိုကြပါဆိုဗျာဒါမြန်မာနိုင်ငံသားဖြစ်တော့မြန်မာပြည်ကလူတွေရောအပြင်ပမှာရှိနေမြန်မာနိုင်ငံသားတွေရောဒါခံစားချက်ကတော့ရှိကြတာပေါ့ဆိုတော့ဒီမှုဟာဒါမြန်မာဟိုထိုင်းရဲကဒီနိုင်ငံတကာရဲ့ဖိအားပေးမှုတွေတတ်ခံရတဲ့သူကလည်းအင်္ဂလန်နိုင်ငံသားတွေဖြစ်နေတော့ဒီဟိုနိုင်ငံတကာရဲ့ဖိအားပေးမှုတွေကြောင့်ထိုင်းရဲကမြန်မာနိုင်ငံသားတွေကိုထိုးကျွေးလိုက်တယ်ဆိုတဲ့ပုံစံမျိုးအပြင်မှာပြောဆိုနေကြတာတွေကောဘလောက်ထိခိုင်မာမှုရှိသလဲရှင်းနေတူရဲ့အမြင်အရကောအခုတွားရောက်တွေ့ဆုံခဲ့တဲ့နေရာတွေကြီးခဲ့တဲ့အနေအထားတွေကဘယ်လိုမြင်မိပါလဲဗျာ
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပထမတရားခံဖြစ်တဲ့ဝင်းစော်ထုံးကိုစူရထာနီရဲစခန်းမှာဝန်ခံနေဆိုတဲ့နေ့တွေကတည်တဲ့အချိန်အစကျွန်တော်ကန့်ကွက်ခဲ့ပါတယ်ဒီဟာမဖြစ်နိုင်ဘူးလို့လည်းကန့်ကွက်ခဲ့တယ်။ဘာဖြစ်လို့လဲဆိုတော့တက်ဆိုင်ရာရဲစခန်းမှာခံဝန်ချက်ပြီးတာဟာအာဏာတော်၎င်းတပြားတော်၎င်းဒီလိုချက်ဒီပါရှိနေတဲ့မလို့ဒီဟာကခွင့်လွှတ်နိုင်ကြမရှိဘူးဒီဝန်ခံချက်ကလည်းတရားမဝင်လို့ပြောခဲ့ပါတယ်။ထို့အတူပဲကျွန်တော်တို့မနေ့ကဆိုတော့ကောဆမွေးထောင်မှာတွားပြီးတော့တွေ့တဲ့အချိန်မှာတရားခံနေကိုယ်တိုင်ကိုယ်ကနှုတ်ခမ်းနေဖြတ်ဆိုလာပါတယ်။ဘယ်လိုဖြတ်ဆိုလဲဆိုတော့သူတို့ကိုစစ်တဲ့တော်ဝင်ရှိတဲ့ရဲကရိုင်းနဲ့စစ်စင်းကျူတယ်လို့ပဲတုံးနဲ့တူတူရှိတဲ့တရားဝင်ဗာဒပြန်မဟုတ်တဲ့မြန်မာလူမျိုးတွေကလည်းသူတို့ကိုပို့ရိုက်တယ်လို့ပြောပါတယ်အဲဒီတော့တော်ဝင်ရှိတဲ့ရဲရှေ့မှာကိုဒီဗာဒပြန်ဖြစ်တဲ့လူကရိုက်တာကိုတော်ဝင်ရှိတဲ့ရဲကဟန်တာချင်းမရှိဘဲနဲ့အခုလိုခွင့်ပြုတာကလည်းဒီမှာကိုသူတို့ကိုယ်တိုင်ပြစ်မှုကျုပ်လို့ဖြစ်နေပါတယ်ဒါကြောင့်မို့ကျွန်တော်ပြောတဲ့အတိုင်းပါပဲဒီလိုအာဏာစနစ်ကိုယ်ကံကိုင်းကြီးဟာတက်တီကမော်ရတဲ့ဒီမိုးကြီးကဒီချိန်မှလည်းဆက်ပြင်းပြီးတော့ဟိုပြက်ပြဲကြီးဖြစ်နေပါ යි ခင်ဗ
ျဟုတ်ကဲ့ဘာသာပြန်ကိစ္စနဲ့ပတ်သက်ပြီးတော့လူတွေတော်တော်များများထောက်ပြကြတယ်ခင်ဗျပထမကိုခေါ်ထားတဲ့ဘာသာပြန်ကိုဟိုစကားပြန်ကိုဖြုတ်ပြီးတော့နောက်တယောက်အစ်စ်ကိုခန့်တယ်အဲ့ဒီလူကစောစောကဦးအောင်မြတ်တန်ပြောသလိုပဲဒီဟိုဟာပေါ့ဖိဖိစီစီပေါ့လေကျွန်တော်ရိုက်တယ်ဆိုတဲ့အချင်းချင်းတောင်ကျွန်တော်တို့ကြားရပါတယ်ဘာသာပြန်ကဒီလူငယ်နှစ်ယောက်ကိုရိုက်ပြီးတော့အတင်းပြောခိုင်းတယ်ထွက်ဆိုခိုင်းတယ်ဆိုတာမျိုးကြားရတယ်အဲ့ဒီဘာသာပြန်ကိစ္စနဲ့ပတ်သက်လို့ရောကလေးတွေကိုနဲ့စကားပြောတဲ့အခါမေးမိလားဗျဒ
ီတော့မေးပါတယ်ခင်ဗျာဒီကိစ္စအရေးကြီးတဲ့ကိစ္စမလို့ပါအဲ့ဒီခါမှာဒီတာဝန်ရှိတဲ့စစ်ဆေးတဲ့ရဲကတစ်ချက်လောက်ရိုက်လို့ရှိရင်ကျွန်တော်တို့ဘာသာပြန်ဖြစ်တဲ့လူကသုံးချက်လောက်ရိုက်ပါတယ်လို့ပြောတယ်ရိုက်တဲ့ခါမှာအဲ့ဒီမှာစော်လင်းဆိုတဲ့တရားခံမှာဆိုရင်ရင်မှတ်မှာတာယာရှိလို့ကျွန်တော်တပ်ပုံတော်ရိုက်လာခဲ့ပါသေးတယ်။နောက်ပြီးတော့ဝင်းစော်ထွန်းဆိုတော့မှလည်းပထမဆုံးသူ့ရဲ့နေရင်ကိုဘာသာပြန်တစ်ချက်ရိုက်တယ်။နောက်တစ်ခါ၄ချက်လောက်ဒီဆက်တိုက်ရိုက်တဲ့ခါမှာသူကပထမတော့ငင်းနေရင်တန်းလာနေပြီးတော့ကျွန်တော်ဒီဟာနဲ့ပတ်သက်လို့ဝင်ခံပါတယ်ဆိုပြီးတော့သူကပြောလာတဲ့အချိန်လေးဆိုပြီးတော့သူကိုယ်တိုင်နှုတ်ကနေပြီးတော့ကျွန်တော်တို့ကောစမွေးအချင်းဦးကြီးဌာနထဲမှာပြောခဲ့တာပါ
။ဟ ဟုတ်ကဲ့နောက်ဆုံးတစ်ခုလေးကျွန်တော်တခြားလူတွေအလဲမပေးခင်ဥအောင်မျိုးတန်တခုဆက်မေးချင်တာကဒီနေရာမှာကျွန်တော်ပုံမှန်လေးလေးပဲမေးချင်တာကမနေ့ကလည်းဥအောင်မျိုးတန်ကိုကျွန်တော်တို့ပြည်ဝသတင်းဌာနကနေပြီးတော့ဟိုမေးမြန်းခဲ့ပါတယ်နောက်ဥအောင်မျိုးတန်နဲ့အတူပါသွားတဲ့ကျွန်တော်တို့တန်ယုံဟိုဟိုပါပေါ့အတွင်းဝင်လဲကျွန်တော်တို့မေးပါတယ်မေးတဲ့နေရာမှာဟိုကျွန်တော်တို့ဟိုထွက်ဟိုဥအောင်မျိုးတန်တို့ဘက်ကပြောတာတွေးရှိချက်တွေကိုပြောတာနည်းနည်းလေးတယောက်နဲ့တယောက်မတူညီဘူးဖြစ်နေတာကိုတွေ့ရလို့ပါကျွန်တော်ဒီနေရာပုံမှန်လေးလေးမေးချင်တာကကလေးတွေကသူတို့ဝဲတက်ခဲ့တယ်လို့လို့ထွက်ဆိုတဲ့ပုံစံမျိုးမနေ့ကဟိုတခြားတယောက်ကပြောတယ်နော်ဥအောင်မြတ်တန်ပြောတော့ဒီကလေးတွေကသူတို့ဒါအတင်းပြောခံရတယ်ဆိုတဲ့ပုံစံမျိုးပြန်ပြောတယ်ဆိုတော့နှစ်ခုကအတူတူသွားတဲ့လူချင်းတစ်ဖွဲ့တည်းမှာဟိုပြောဆိုချက်တွေကကွဲလွဲနေတာရှိလို့အဲ့ဒါဘယ်လိုများဖြစ်တာပါလဲ
ဒါလည်းဖြစ်ကုန်ဖြစ်ပါလိမ့်မယ်ခင်ဗျာကျွန်တော်တို့ကဒီကလေးတွေကိုပထမနှစ်ယောက်ပေါင်းပြီးတော့ဖြစ်ပါတယ်ဖြစ်တဲ့ခါမှာစော်လင်းဆိုတဲ့ကလေးကဝင်းစော်ထုံးပြောမဲ့အချိန်မှာပေါင်းပုတ်ပြီးတော့မပြောဘဲနဲ့လို့ပြောပါတယ်အဲ့တော့ဒီလူစကားတွေကကျွန်တော်တို့လွတ်လပ်နိုင်ငံတော်ဖွဲ့စည်းရလာပြောစစ်သေးတာကိုကျွန်တော်တို့လည်းတန်တန်ပြောခဲ့တယ်မင်းတို့ရဲ့ဒီဥပဒေအရကာကွယ်ပေးဖို့လာတယ်ဆိုပြီးတော့ပြောထားရတဲ့အဲ့ဒီလူပြောတဲ့စကားကိုကျွန်တော်တို့ကသိမတင်ပါလို့သူတို့နှစ်ယောက်ကိုတယောက်စီခွဲပြီးတော့တစ်ခါပြန်ကြည့်ပါတယ်ဖြစ်တဲ့ခါမှာအဲ့ဒီခါမှာသူတို့နှစ်ယောက်ရဲ့တိုင်ပင်မကိုက်တဲ့သဘောဖြစ်သွားတာပါအဲ့ဒီတော့ကျွန်တော်တို့ကြည့်ရတဲ့ခါမှာကလေးတယောက်ရဲ့ဒီဝင်းစော်ထွန်းရဲ့မျက်နှာအနေထားကဒီဘာမှမသိတက်တဲ့ innocent ပုံစံမျိုးဖြစ်ပြီးတော့ဖြေတယ်။နောက်တစ်ခါစော်လင်းဆိုတဲ့ကလေးရဲ့မျက်နှာနေထားကတော့သူကဖြစ်ချင်တာဖြစ်တော့ဘဝမထူးတော့ဘူးဆိုတဲ့ပုံစံမျိုးနဲ့သူကအဖြေကိုဖြေတယ်။အဲ့လိုဖြစ်ချက်တွေကမူတည်ပြီးတော့ကျွန်တော်မှပါလာတဲ့အဖွဲ့တွေရဲ့ခုနကချင်းမီဆက်စပ်ကလေးတွေပြောကြတာဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟိုဥက္ကမြတ်ကျေးဇူးတင်ပါတယ်ကျွန်တော်အခုကိုထေးဝင်းကိုအလဲပေးချင်ပါခင်ဗျာကိုထေးဝင်းလေလိုက်မှမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါဗျာ
ဟုတ်ကဲ့ကိုထေးဝင်းဆိုတော့ဒီအမှုကိစ္စမှာရုံးထုတ်လာတဲ့နေရာမှာလဲသူတော်တော်လေးလူတွေကအမေကွန်းထုတ်ကြတာရှိတယ်သူတို့ဟိုသူတို့ဟိုဘာပေါ့ဟိုမီဒီယာတွေဟိုထုတ်ပြတဲ့အခါမှာသူတို့သူတို့ဝတ်ပေးထားတဲ့ဝတ်စားစင်ပုံကအစားပေါ့နော်ជីကာအုတ်ထုတ်တို့စောင့်ပေးထားတာအစားပေါ့ထေးဝင်းရောဘယ်လိုမြင်မိလဲဗျာအခုဒီကိစ္စမှာ
ဟုတ်ကဲ့ဗျာဒီမှုနဲ့ပတ်သက်လို့အဲ့ဒီကော့တောင်ကျွန်းမှာသူတို့ဟိုကျူးလွန်ပါလေဆိုတာတရုတ်ပြတဲ့အချိန်မှာကျွန်တော်တို့မြင်တွေ့ရတဲ့အနေအထားလေးကိုကျွန်တော်အချက်၃ချက်လောက်ခွင့်ပြုတင်ပြခြင်းတယ်ဗျာအဲ့ဒီမှာဒီလူငယ်နှစ်ယောက်ကိုသူတို့တရုတ်ပြဖို့ခေါ်လာတဲ့အချိန်မှာជីကာအင်ဂျီတို့နောက်တစ်ခါဆိုက်ကီစီအုတ်ထုတ်တို့ချောင်းလာတာကိုတွေ့ရတယ်ဒီလိုဝတ်ထားတဲ့ဒီလိုဝတ်ဆင်လာတဲ့အချက်ကဘာကြောင့်လဲဆိုတဲ့အခါဟိုအများကခံမှန်းကြတာကတော့ဒီလူငယ်တွေကိုတစုံတစ်ယောက်ကဒါမှမဟုတ်အဖွဲတစ်ဖွဲကလာရောက်ပြီးတော့နှုတ်ပိတ်သွားနိုင်မှာနှုတ်ပိတ်သွားမှာကိုစိုးရင်လည်းဆိုတော့အထင်မြင်ချက်တွေရှိနေကြပါတယ်ပြီးတော့ဒီလူငယ်နှစ်ယောက်တရုတ်ပြဖို့ခေါ်လာတဲ့ရေးတွေကလည်းဒီတိုင်းယုံကြည်နေပုံရပါတယ်ပြီးတော့ဒီနေရာမှာမေးစရာကဒီလူငယ်နှစ်ယောက်ကိုဘယ်လိုလူစားမျိုးကလာပြီးနှုတ်ပိတ်နိုင်တယ်လဲတကယ်လို့နှုတ်ပိတ်မယ်ဆိုရင်ဘာကြောင့်နှုတ်ပိတ်ခံရနိုင်တယ်လဲဒါမေးခွန်းတစ်ခုဖြစ်ပါတယ်အဲနောက်တစ်ခုကတရုတ်ပြတော့ကပေါ့ဗျာဒီလူငယ်တွေကဒီနိုင်ငံခြားသားနှစ်ယောက်ကိုပေါက်ပူးနဲ့ခုတ်တတ်တယ်လို့ဆိုကြပါတယ်ဒါပေမဲ့တေသူရဲ့ခန္ဓာကိုယ်မှာတွေ့ရတဲ့တန်ရာတွေကြတော့ခြုံထက်တဲ့အရာဒါမှမဟုတ်ဓာတ်နဲ့ထိုးခံထားရတဲ့သဘောရှိနေပါတယ်။ပြီးတော့အသက်ခံရသူကအနောက်တိုင်းသားနှစ်ယောက်ပြင်းမှုကျူးလွန်နေလို့ဆွဆွခံရတဲ့ကမြန်မာနိုင်ငံသားနှစ်ယောက်အသက်ခံရသူနှစ်ယောက်ကဒါမှမတုံ့ပြန်ဘဲနဲ့ဒီတိုင်းပဲတည်သွားကြသလား။အဲ့ဒီနေရာမှာကွဲပြားချက်တွေပေါ့ဗျာ။ဒါတွေအလုံးသိကြတယ်ပေါ့။နောက်တစ်ချက်ကထောက်ပြချင်တာကဒီလောက်ကြီးမားတဲ့ပြင်းမှုတခုကျူးလွန်ပါတယ်လို့ဆွဆွခံရတဲ့လူငယ်တွေရဲ့မျက်နှာပေးကပေါ့လေဟိုဘာမှမဖြစ်တယ်လို့တနည်းအားဖြင့်ပြောလို့ရှိရင်တုံလုံးခြောက်ခြောက်မှုမရှိဘဲနဲ့ဒီလိုတရုတ်ပြနေတယ်တနည်းအားဖြင့်ပြောလို့ရှိရင်ကျက်တူရဲနှုတ်တိတ်တင်ထားတာကိုလာပြီးတော့တရုတ်ပြတဲ့လူမျိုးဖြစ်နေတယ်ဒါဟာတခုခုလွဲမနေတာဖြစ်မယ်ဆိုလိုတာကဒီကလေးဒီလူငယ်တွေပေါ်မှာချင်းချောက်မှုရှိလို့လားဒါမှမဟုတ်ဘဲနဲ့တစုံတစ်ခုပေါ့ဗျာကျွန်တော်တို့တာမန်လူတွေတွေးရတော့ဆေးတွေပါလေထိုးထားတယ်လားစသဖြင့်ပေါ့ဗျာအဲ့တော့ကျွန်တော်အဲ့လိုထင်မြင်မိပါတယ်ဒါကြောင့်ဒီကိစ္စမှာလူသားမှုမရှိတာကျိန်းသေးတယ်လို့ကျွန်တော်တို့ထင်မြင်ပါတယ
်ဟုတ်ကဲ့အခုထိမှန်ကျေးဇူးတင်ပါခင်ဗျာအခု
ဟုတ
်ကဲ့ကျွန်တော်အခုဆက်ပြီးတော့ဥအောင်မျိုးတန်ကိုတစ်ခုလေးပြန်မေးချင်တယ်ဗျာဟိုတန်တဲ့လူတွေလည်းကျွန်တော်အလဲပေးချင်ပါသေးတယ်ဆိုတော့ဒီနေရာမှာဟိုဥအောင်မျိုးတန်ထိုင်းဟိုကလေးတွေကိုတွေ့ရတဲ့ပြင်ထိုင်းရဲတွေနဲ့လည်းတွေ့ဆုံစကားပြောရမှာပဲလေဒီအမှုကိုကင်တွယ်နေတဲ့ထိုင်းရဲတွေနဲ့လေဆိုတော့ဒီနေရာမှာထိုင်းရဲတွေဘက်ကလုံးဝရင်ကုန်နှုတ်ပိတ်ဖြစ်နေတာကဒီတတရလူပေါ့စောစောကပြောတဲ့ဒီရှောင်းမက်ကန်းလားသူ့နာမည်ကအဲ့သူဟုတ်ကဲ့သူကန္တာကထိုင်းဘက်ကပြောတဲ့အထက်မှာပျောက်နေတယ်စောစောကကိုဟိန်းထက်ပြောသလိုဒီလူဟာ Facebook ပေါ်မှာသူ့မာဖီးယားတွေလိုက်နေသူ့ကိုတတ်တယ်ဟိုသူက Sky News Inter သတင်းဌာနအနေနဲ့သူ့ကိုဆက်သွယ်ပါတယ်ဆိုပြီးတင်ထားတယ်လဲကျွန်တော်တို့ဖတ်ရတယ်ပေါ့နော်ဆိုတော့သူကရောဒီအမှုမှာပါဝင်ပတ်သက်နေတာရောမဖြစ်နိုင်ဘူးလားသူကန္တာကဘယ်ရောက်နေလဲ
Okay, General Nineo, don't that take a check? No, no, Cesar, ya, two yard, Ponzan, two, you know. The notice Cesar, ya, two, you know. Get challenge and a patent to say no, through the good general, Cesaru Yavare. Tarime, the airport in a patelule, General Ru, Apuna Patelu, Shimbiade Kama, through Uriya, from your chins at the Tatano Nalu Yavan. Tarime, the Nemalo, no Manu, Amuma, from the Motilu, you know, General Amudema.
ဟုတ်ကဲ့ကျွန်တော်အခုဆက်ပြီးတော့ဥကျော်လင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဥကျော်လင်းဟိုမပြောခင်မှာကျွန်တော်တခုဥကျော်လင်းဟိုတဝါဟိုပထမဆုံးမေးချင်တာကအခုတို့ပြောနေကြတဲ့
DNA နဲ့ပတ်သက်ပြီးတော့သူတို့ဆွဲချက်တင်နေဆိုတော့ခိုင်မာတယ်ဆိုတာထိုင်းရပြချင်မယ်ဒီမှာသူကမေးခွန်းထုတ်စရာတွေပေါ်လာနေတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီဟာတွေရောရှင်းနေတူလူခွင့်ရှင်းနေတူဘယ်လိုမြင်မိလဲဟုတ်ကဲ့ကျွန်တော်ပြောမယ်ဆိုရင်ဒီအင်္ဂလိပ်လက္ခဏာအင်္ဂလိပ်
ကျွန်တော်တို့ဒီစကော့တန်ဂျက်တို့အမတန်ကျင်းကျင်းနဲ့ပုံကိုရယ်စုံစမ်းပြီးတော့ရတာလေအခုမဟုတ်ဘူးတော်ရီးဘုံကလည်းပြောရင်တရေဦးဆိုင်ပြတ်ဖို့ညီမမျိုးဆိုကြာပြီးမှမှားသွားပါတယ်ဆိုတော့ဥနေဟိုကိုယ်တိုင်ဝင်ခံပြီးတော့ပြန်ပြီးတော့ဒီတရားစီရင်ရေးအားနည်းချက်ရေးရည်အားနည်းချက်ကိုထုတ်ခဲ့တယ်။နောက်စီအိုင်းဒီမှာကျွန်တော်တို့ရဲမျိုးနေမှာပါတီယူနော့ကတော့အသက်ခါတဲ့ဥစ္စာကိုတက
အင်္ဂလိပ်ရေရိုးတွေပေါ့ဗျာသူတို့တင်သွားတဲ့လူတွေနဲ့အင်္ဂလိပ်စကော့တန်ရဲ့လူပုဂ္ဂိုလ်တွေကပါပေါ်ဝင်ပြီးတော့ဆင်းဆင်းသွားရင်ကျွန်တော်လက်ခံလို့ရတယ်အခုတော့ unfair trial ပေါ့ဗျာတိုင်းရဲ့ကသူကသူလုံးချင်တာလို့တိတ်ဆက်တဲ့ထောင်းကျင်နေတယ်ပဲကိုအပြစ်ပေးမယ်ဆိုရင်တော့ဒါကကျွန်တော်တို့ဥပဒေရေငတ်ပြီးတော့ဘာပြောမကဝဘူးဆိုလို့ရှိရင်ဥပဒေနဲ့အသက်ခါတယ်လို့ပဲကျွန်တော်တို့ဒီလိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဦးအောင်မျိုးတန်ကိုပဲဆက်ပြီးတော့ကျွန်တော်မေးချင်ပါသေးတယ်ဦးအောင်မျိုးတန်ကလည်းဒီကိတ်ဒီမှုမှာအတွင်းကြကြလိုက်ပါဆောင်ရွက်နေသူလည်းဖြစ်တော့အာဆိုတော့ဒီအမှုကိုဘယ်လိုရှေ့ဆက်သွားကြဖို့စီစဉ်ထားတယ်လဲမြန်မာအစိုးရဘက်ကဒါမှမဟုတ်မြန်မာတန်ယုံဘက်ကနေပြီးတော့ဒီကလေးတွေအမှုမှာတမရကြီးနဲ့အထိုင်းဝန်ကြီးချုပ်နဲ့တွေ့တဲ့အခါမှာလည်းဒီကိစ္စကိုပြောမယ်ဆိုတာကတော့ဟိုတမရကြီးကလည်းဒီပြုပြောထားတယ်ဆိုတော့အဲ့လိုပြောရုံနဲ့ပြီးမလားအမှုလမ်းကြောင်းအရာဘယ်လိုဆက်သွားကြမလဲနိုင်ငံရေးနည်းလမ်းအရာအထက်ကနေပြီးတော့pressure ပေးမလားဘယ်လိုလုပ်ဖို့စဉ်းစားထားလဲ
ကျွန်တော်တို့ကဒီအခုကွင်းဆင်းနေတဲ့အချိန်မှာပဲအမှုနဲ့ပတ်သက်လို့ပရမဆုံးတရားခဏယောက်တွေ့ရတယ်ဒီနေ့ပဲကျွန်တော်တို့အချင်းပြနေရာနဲ့အချင်းပြ data ကိုတွားရောက်ပြီးတော့စုံစမ်းလေ့လာခဲ့တယ်ဒီချက်တွေပြည့်စုံပြီးလို့ရှိရင်တစ်ချက်အမှုတွေကျွန်တော်တို့ရအောင်ယူဖို့လိုပါတယ်နှစ်ချက်ကအခုပရမဆုံးက3တရားခဏဖြစ်တယ်လို့ပြောပြီးတော့အခုကျတော့ဟို informer လိုပြတဲ့ဒီထဲမှာဖြတ်လိုက်တဲ့ကုမ္ပဏီနဲ့တွေ့အောင်တွေ့တိအောင်ပြဖို့စူးစမ်းနေပါတယ်အခုပထမဆုံးဒီတော့တွေ့တဲ့ခါမှာလည်းတွေ့ခွင့်မပေးတာဘူးလေကျွန်တော်တို့နိုင်ငံတော်တင်ပြပြီးတော့တွေ့ခွင့်ရနိုင်အောင်နိုင်ငံတော်ဘက်ကကူညီပေးဖို့ကြိုးပမ်းထားပါတယ်အဲဒီတော့အဲ့လိုအချက်တည်ရလာပြီဆိုလို့ရှိရင်ဒီကလေးဒီကာယကရှင်ရဲ့ထွက်ဆိုချက်နဲ့အမှုရဲ့ထွက်ဆိုချက်တွေပူးပေါင်းပြီးတော့မှဒီအချက်လက်တွေနဲ့ကျွန်တော်တို့အထက်ကိုတင်ပြသွားပါမယ်နောက်ပြီးတော့လည်းကျွန်တော်တို့နိုင်ငံတော်ဘက်ကနေကိုယ်နိုင်ငံသားမနစ်နိုင်ရအောင်အတွက်အမှန်တိုင်းဖြစ်စေအောင်အတွက်ဒီမှန်မှန်ကန်ကန်နဲ့တိတိယယောက်ကျွန်တော်တို့စားဆောင်ပေးဖို့အတွက်ကျွန်တော်တင်ပြသွားပါမယ်
ဟုတ်ကဲ့ခင်ဗျာအခုနောက်ဆုံးကျွန်တော်တို့ဆုံးမတက်ခင်ကျန်တဲ့ဟို30စက္ကန့်လောက်မှာကျွန်တော်ကိုထေးဝင်းကိုနောက်ဆုံးဆုံးသက်လေးကျွန်တော်မေးချင်ပါတယ်ကိုထေးဝင်းအနေနဲ့ရောဒီကိစ္စမှာဘယ်လိုဆောင်ရွက်တင်တယ်ထင်တယ်လဲဟိုသဘောကဒါဟိုနိုင်ငံတကာအမှုလို့ဖြစ်နေတော့နှစ်ဖက်အကျိုးဟိုပေါ့အစိုးရအရာရှိတွေစုံစမ်းစစ်ဆေးမှုတွေဒါမှမဟုတ်အင်္ဂလန်မှာပါနေတယ်ဆိုတော့သုံးနိုင်ငံပဲဖြစ်ဖြစ်ပေါင်းပြီးတော့လှုပ်ဆောင်တင်တယ်လို့မထင်ဘူးလားဘယ်လိုမြင်လဲဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကအဲ့လိုယူဆပါတယ်ဘယ်လိုယူဆတယ်လဲဆိုတော့မြန်မာနိုင်ငံကဥပမာ CID လိုဟာမျိုးတရားရှင်တွေကတရားရေးနဲ့ဆိုင်တဲ့ဥပဒေပညာရှင်တွေလာပြီးတော့ပူးပေါင်းဆောင်ရွက်တင်တယ်တော့ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒီဥပဒေကိုထိုင်းဘက်ကထိုင်းဝန်ကြီးချုပ်ကိုယ်တိုင်ကြီးကြပ်ပြီးတော့ထိုင်းဘက်ကဟိုအစင်းမြင့်အရာရှိတွေပါဝင်လှုပ်ဆောင်တာလို့သိနေရပါတယ်ဒီတော့ကျွန်တော်တို့နိုင်ငံကလည်းသူတို့နဲ့ဒန်းတူပေါ့လေအစင်းတူသူတို့ကအစင်းမနေတဲ့လူတွေလာပြီးတော့ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ပိုကောင်းမယ်လို့ထင်ပါတယ်အထူးသဖြင့်ဒီနေ့အချိန်မှာကျွန်တော်တို့နိုင်ငံကသမရဦးသိန်းစိန်ကအာဆီယံရဲ့ဥက္ကဋ္ဌဖြစ်နေတော့ဒီအရေးဟာမြန်မာနဲ့ထိုင်းနိုင်ငံအရေးတွေမှာ အာဆီယံရဲ့အရေးလို့ပြောရင်လည်းရနိုင်တယ်လို့အင်္ဂလန်ပါဝင်တဲ့တဲ့ကြောင့်နိုင်ငံတကာအရေးလေးဖြစ်နေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာတရားမျှတမှုရှိအောင်အမှုမှန်ပေါ်အောင်အတွက်နိုင်ငံတကာရဲ့ပူးပေါင်းမှုလွတ်လပ်တဲ့သိကြပါလေတကယ်ကြွန့်ကျင်တဲ့ပုံစံတွေပူးပေါင်းဆောင်ရွက်နေပိုကောင်းမယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုထေဝင်းခင်ဗျာဥက္ကမျိုးတန်လည်းဝင်ရောက်ဆွေးနွေးပေးတဲ့အများကြီးကျေးဇူးတင်ပါတယ်ကျန်တဲ့သူတွေဝင်ဆွေးနွေးသူတွေအားလုံးထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
လေလိုင်းကိုနားဆင်ခဲ့ရတာပါရှင်ခုတော့ကိုရန်နိုင်စုစီတင်ပြတဲ့အမေရိကန်အစိုးရရဲ့အာဘော်ကိုနားဆင်ကြည့်ရအောင်ပ
ါအမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ရှင
်ဟောင်ကောင်မှာအခြေခံဥပဒေနဲ့အညီမဲပေးခွင့်ရှိသူအားလုံးမဲပေးပိုင်ခွင့်နဲ့ဟောင်ကောင်ပြည်သူတွေရဲ့ဤမန်းချက်ကိုအမေရိကန်ပြည်တော်စုအနေနဲ့ထောက်ခံကြောင်းအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျော့ရှ်အာနက်ကပြောလိုက်ပါတယ်ကိုယ်ပိုင်အုပ်ချုပ်ခွင့်အပြည့်အဝရှိနိုင်သမျှရှိပြီးတရားဥပဒေစိုးမိုးရေးနဲ့အညီအုပ်ချုပ်တဲ့ပွင်လင်းတဲ့လူအဖွဲ့အစည်းကဟောင်ကောင်ရဲ့တည်ငြိမ်ရေးနဲ့တရားဝါပြောရေးအတွက်အခြေခံလိုအပ်ချက်ဖြစ်တယ်လို့မိမိတို့ယုံကြည်ပါတယ်တကယ်တမ်းမှာလည်းအခုချိန်ထိဟောင်ကောင်ကိုအောင်မြင်မှုတွေရှိအောင်ကမ္ဘာနဲ့အမီရင်ပေါင်တန်းနိုင်တဲ့ကမ္ဘာလုံးဆိုင်ရာမျိုးကြီးဖြစ်အောင်ဒီအချက်တွေကပဲလှုပ်ဆောင်ပေးခဲ့တာဖြစ်ပါတယ်ဟောင်ကောင်အာဏာပိုင်တွေအနေနဲ့အခြေအနေတွေကိုထိန်းထိန်သိမ်းသိမ်းဆောင်ရွက်ပြီးဆန္ဒပြတဲ့သူတွေအနေနဲ့လည်းသူတို့ရဲ့သဘောထားတွေကိုငြိမ်းချမ်းစွာဖော်ထုတ်ကြဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးရွေးချယ်တဲ့နေရာမှာအခြေခံဥပဒေရဲ့အန်တီမညီမှန်းချက်ဖြစ်တဲ့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်ရမှဒါ့အပြင်ရွေးကောက်ပွဲမှာလည်းဟောင်ကောင်ပြည်သူတွေအနေနဲ့သူတို့ရွေးချယ်တင်မြှောက်ခြင်းနဲ့ကိုယ်စားလှယ်လောင်းကိုသူတို့ရဲ့စိတ်ဆန္ဒနဲ့အညီရွေးချယ်တင်မြှောက်ပိုင်ခွင့်ရှိမှသာဟောင်ကောင်အုပ်ချုပ်ရေးမှူးရဲ့တရားဝင်မှုပို့ပြီးတော့အားကောင်းလာမှာဖြစ်တယ်လို့မိမိတို့အနေနဲ့ယုံကြည်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ကြမ်းရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင်။
အာဖရိကမှာဖြစ်ပွားနေတဲ့ Ebola ရောဂါတိုက်ဖျက်ရေးလုပ်ငန်းတွေကအချိန်ကာလကြာမြင့်ပြီးတော့ခက်ခဲတယ်ဆိုပေမဲ့စစ်မှန်တဲ့တိုးတက်မှုတွေရနေပြီဖြစ်တယ်လို့ American ရောဂါထိန်းချုပ်ရေးဘူဌာနကပြောဆိုပါတယ်ဒီဗိုင်းရပ်စ်ရောဂါပိုးအကြောင်းသိအောင်ပညာပေးဖို့လူယုံစိတ်ရှမှုရှိအောင်ဆင်ခြင်ဖို့ပုံမှုကောင်းမွန်တဲ့လက်ကျင့်သင်တန်းတွေပေးနိုင်တာစတာတွေပါဝင်တယ်လို့အင်္ဂါနေ့ Atlanta မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာ Thomas Friday ကပြောဆိုလိုက်တာပါယောဂါဖြစ်ပွားမှုအဆိုးဆုံးဖြစ်တဲ့ Liberia နိုင်ငံမှာယောဂါဖြစ်ပွားမှုနှုန်းဟာကျဆင်းသွားတယ်လို့လည်းသူကပြောခဲ့ပါတယ်IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့ Syria နေဆက်ကကိုပါနီမြို့အနီးမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကအကျိုးရှိတဲ့တိုက်ခိုက်မှုဖြစ်တယ်လို့ American ပြည်ထောင်စုကပြောဆိုပါတယ်။ခတ်တိုက်ခိုက်ရေးသမားတွေကိုကိုပါနီမြို့ကိုသတင်း၃ပတ်ကြာခုခံကာကွယ်တိုက်ခိုက်နေပေမဲ့မြို့ဟာ IS စစ်သွေးကြွတွေလက်ကိုကျလူကျခင်အခြေအနေရောက်နေပြီဖြစ်တဲ့အကြောင်းတူတူကီသမရကအင်္ဂါနေ့မှာပြောလိုက်ပါတယ်။မြေပြင်တပ်တွေနဲ့အနေနဲ့တန်းပြန်မခုခံမှုဆိုရင် Islamic စစ်သွေးကြွတွေဟာ Syria နဲ့ Turkey နယ်စပ်တစ်လျှောက်ကိုထိန်းချုပ်သွားနိုင်တဲ့အခြေအနေမှာရောက်နေပြီလို့ Turkey သမ္မတ Recep Tayyip Erdogan ကပြောဆိုလိုက်ပါတယ်။ဟောင်ကောင်ရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေပြုလုပ်ဖို့တောင်းဆိုထားချက်တွေကိုအခုသတင်းပတ်ကုန်ပိုင်းမှာတရားဝင်ဆွေးနွေးညှိနှိုင်းမှုအတွက်သဘောတူညီမှုရရှိထားပြီးဖြစ်ကြောင်းဟောင်ကောင်အစိုးရနဲ့စာနာပြចောင်းသားတွေကပြောဆိုလိုက်ပါတယ်။ចောင်းသားကိုစလေတွေနဲ့အင်္ဂါနေ့နှောင်းပိုင်းမှာတွေ့ဆုံပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးအတွင်းဝင်ကယ်ရီလင်းတို့ကြားမှာစကားပြောဆိုမှုကိုလာမယ့်တောက်ကြနေ့မှာကျင်းပမှာဖြစ်တယ်လို့အခြေခံဥပဒေရေးရာလက်ထောက်အတွင်းဝင်လူခွန်ဝါကပြောဆိုလိုက်ပါတယ်ခင်ဗျာ
ပုထုနေ့မနေ့ဖက်နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆမ်းမွေကကြေညာခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီနပ်အဒဗရာဟမ်ဖြစ်ပါတယ်ပုထုနေ့မနေ့ဖက်6နာရီနေ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ30 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ကျမနန်းလောပါ
This program has come to you from the Voice of America, Washington.